မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီရွေးကောက်ပွဲရလက်အကောင့်ထဲပေါ်ရင်ဘာအခက်ခဲအတားအဆီးတွေရှိနိုင်သေးလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဥစီရဲ့2020ထွေထွေရွေးကောက်ပွဲကြီးကျင်းပပြီးခဲ့တာတလားကြော်ပါပြီဒါပေမဲ့လည်းဒီကနေ့ချိန်ထိမြို့နယ်တချို့မှာရွေးကောက်ပွဲကော်မရှင်ကိုဆန္ဒပြတဲ့ဆန္ဒပြပွဲအငယ်လေးတွေကြိုးကြကြိုးကြဖြစ်ပွားနေတာတွေ့နေရပါသေးတယ်။ရွေးကောက်ပွဲမှာအဓိကအတိုက်ခံလို့ဖြစ်နေတဲ့တမတော်ကျောထောင်းတော့ခံပြုပြီးခိုင်မျိုးပါတီကလည်းရွေးကောက်ပွဲဖြစ်စဉ်ကိုအတိမတ်ပြုတယ်လို့မပြောသေးသလိုရွေးကောက်ပွဲကာလမဲမသမာမှုတွေနဲ့တရားမဲ့ပြုကျင့်မှုတွေကိုဥပဒေလမ်းကြောင်းအရဆုံးခန်းတိုင်ဆောင်ရွက်သွားမယ်လို့တိတ်မကြသေးခင်တုန်းကလုပ်ခဲ့တဲ့နေပြည်တော်ရုံးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါသေးတယ်။မြို့နယ်200ကျော်ကရွေးကောက်ပွဲဆိုင်ရာအချက်လက်တွေကိုတောင်းခံခဲ့တဲ့တပ်မတော်ဘက်ကတော့ပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ညှိပယ်ခံရပြီးနောက်မှာသူတို့တောင်းဆိုခဲ့တာဥပဒေအရတောင်းဆိုတာသာဖြစ်တယ်ဆိုပြီးထုတ်ပြန်တာကလွဲလို့နောက်ထပ်တောင်းဆိုမှုအစ်စ်ထပ်လုပ်တာမတွေ့မမြင်ရတော့ပါဘူး။ဒီကြားထဲအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရွေးကောက်ပွဲလုပ်ပေးဖို့တောင်းဆိုတာကိုထောက်ခံတယ်လို့တပ်မတော်ခေါင်းဆောင်တွေဘက်ကပြောဆိုထားတာတွေတော့ရှိနေပါသေးတယ်။ရွေးကောက်ပွဲရလအကောင့်ထဲပုံမှုဘရော့ပြီးဆုံးမလဲအနောက်ရှက်အဟန့်တာရောရှိနိုင်အောင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်ရရှိဒီခိုင်ကျိုးပါတီရဲ့လုတ်ကင်ဆောင်ရဲ့နေပုံကိုနှစ်ပိုင်းခွဲပြီးကြည့်နိုင်ပါတယ်တစ်ပိုင်းကတော့ပါတီတာဝန်ရှိသူတွေရဲ့ပြောဆိုနေမှုဖြစ်ပြီးတစ်ပိုင်းကတော့ရွေးကောက်ပွဲနောက်ဆက်တွဲနဲ့ပတ်သက်လို့သူတို့ရဲ့တကယ့်လက်တွေ့လုတ်ကင်ဆောင်ရဲ့နေပုံဖြစ်ပါတယ်တာဝန်ရှိသူတွေကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်။မတရားပြုကျင့်တာတွေရှိခဲ့တယ်။ဒါကြောင့်တနိုင်နယ်လုံးအတိုင်းအတာနဲ့ရဲအရေးပိုင်တဲ့အမှု181မှုကိုတိုင်ကျပ်ဖွင့်ထားတယ်လို့ပါတီခေါင်းဆောင်ဦးသိန်းထွန်းဦးကသတင်းမီဒီယာတွေကိုပြောပါတယ်။ဒါ့အပြင်တည်ထောင်စုရွေးကောက်ပွဲကော်မရှင် UEC မှာပါပဲတိုင်းခရိုင်မြို့နယ်ရက်ကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဒီခိုင်ဖြိုးပါတီကနေ UEC ကိုတိုင်ကြားထားတဲ့အမှုပေါင်းလဲ1128မှုရှိတယ်လို့ဆိုပါတယ်။ဒီခိုင်ဖြိုးရဲ့အဲ့ဒီထောင်ထဲချီတဲ့တိုင်ကြားချက်တွေဟာတကယ်လို့ဆွဆွဲခံရသူတွေကကျူးလွန်နေဆိုတာတွေ့ရှိခဲ့ရင်တော့အဲ့ဒီလူပုဂ္ဂိုလ်တွေကိုပဲတဦးချင်းအရေးယူရတာမျိုးဖြစ်ပြီးရွေးကောက်ပွဲရလဒ်တွေကိုလုံးဝသွားပြီးတက်ရောက်မှုရှိစေမှာမဟုတ်ပါဘူး။အဲ့ဒီသတင်းစာရှင်းလင်းပွဲနေ့မှာပဲဦးသိန်းထွန်းကဒီခိုင်ပြိုးပါတီအနေနဲ့ရွေးကောက်ပွဲကန့်ကွက်လွှာစုစုပေါင်း90လောက်တင်ဖို့ရှိတယ်လို့ပြောပါတယ်ရွေးကောက်ပွဲပြီးနောက်ငွေကျပ်5သိန်းသွင်းပြီး45ရက်အတွင်းတင်ရတဲ့အဲ့ဒီကန့်ကွက်လွှာဘယ်နှဆောင်တင်သွင်းခဲ့တယ်လဲဆိုတာကိုတော့တိတိကျကျပြောဆိုသွားတာမကြားသိရပါဘူ
းအဲ့ဒီကန့်ကွက်လွှာတွေကိုလက်ရှိကော်မရှင်တွေမကနောက်ကော်မရှင်လက်ထက်အထိပါကြားနာသွားဖို့ရှိပြီးအမှုနိုင်ပါမှနိုင်သလောက်ရွေးကောက်ပွဲရလဒ်ကိုအပြောင်းလဲဖြစ်စေမှာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်တင်လိုက်တဲ့အမှုပေါင်း90ဝန်းကျင်ဒါမှမဟုတ်အများစုကြီးအနိုင်ရသွားတဲ့ဆိုသည့်တိုင်လက်ရှိပြည်တော်စုအစ်စ်လွှတ်တော်တွေအတွက်396နေရာအနိုင်ရထားတဲ့ NLD ပါတီရဲ့သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့အနေအထားကိုတော့ပြောင်းလဲသွားစေနိုင်စွမ်းရှိမှာတော့မဟုတ်ပါဘူးဒီခိုင်ပြိုးပါတီအနေနဲ့တစ်ဖက်မှာအခုလိုပြောဆိုမှုတွေလုပ်နေပေမဲ့အခြားတစ်ဖက်မှာတော့သူပါတီရဲ့အနိုင်ရကိုယ်စားလှယ်တွေအားလုံးဥပဒေလုတ်ထုတ်လို့နေရသက်ဆိုင်ရာကော်မရှင်စီမှာရွေးကောက်ပွဲဆိုင်ရာကုန်ကျစရိတ်စည်းရင်းတွေကိုဥပဒေနဲ့အညီတင်ပြပြီးသွားတာတွေ့ရပါတယ်။ဒါဟာပြည်ခံပြိုးကိုယ်စားလှယ်တူးချင်းစီအနေနဲ့ရွေးကောက်ပွဲရလဒ်ကိုလက်ခံလိုက်တဲ့သဘောနဲ့ဆက်ရောက်စီပါတယ
်။ရွေးကောက်ပွဲကော်မရှင်အပါအဝင်ရလဒ်တွေနဲ့ပတ်သက်လို့ပြည်ခံပြိုးပါတီဘက်ကဘာဆက်လုပ်နိုင်မလဲလေ့လာကြည့်ဖို့လိုပါတယ်။လက်ရှိလွှတ်တော်တက်တန်းမှာတော့လွှတ်တော်တွင်ဘာမှဆက်လုပ်လို့ရတော့မှာမဟုတ်ပါဘူး။အကြောင်းကတော့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်စည်းဝေးတွေကျင်းပဖို့ရှိတော့မှာမဟုတ်ပဲပြန်အရွေးမခံရတဲ့အမတ်တွေကိုတော့သူတို့နေထိုင်ရာနေပြည်တော်စီပင်ဧည့်ရိတ်သားအခန်းကပစ္စည်းတွေကိုဒီဇင်ဘာလ18ရက်နေ့ကနေ22ရက်အတွင်းလာရောက်သိမ်းယူကြဖို့ညွှန်ကြားထားပြီးဖြစ်နေလိုပါပဲလက်ရှိလွှတ်တော်ဥက္ကဋ္ဌတွေနဲ့လွှတ်တော်ယုံတာဝန်ရှိသူတွေကတော့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာတဲ့အမတ်တွေပါဝင်တဲ့တတိယအကြိမ်လွှတ်တော်အစည်းအဝေးတွေကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာခေါ်ယူဖို့ပြင်ဆင်နေပါပြီ။ဒီမှာလဲစဉ်းစားစရာရှိလာတာကရွေးကောက်ပွဲနဲ့ရလဒ်ကိုအတိမတ်မပြုတ်သေးတဲ့ပြည်ခိုင်ဖြိုးပါတီနဲ့တက်မတော်ဘက်ကများလွှတ်တော်ကိုသဘိမ့်မှောက်ကြမလား။လွှတ်တော်မတက်ပဲနေကြမလားဆိုတဲ့ကိစ္စပါ။ နှစ်ထောင်ရှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှတရားနှစ်ဆယ့်ရှစ်ကကြီးမှခုလိုဖော်ပြထားပါတယ်တည်သူလွတ်တော်စီဝေးတရားဤပထမနေ့တွင်တည်သူလွတ်တော်စီဝေးသူတယောက်ခွင့်ရှိသည့်လွတ်တော်ကိုယ်စားလှယ်စုစုပေါင်းဦးရည်ဤထက်ဝက်ကျော်ဦးရည်တယောက်လျင်ရင်းအစည်းအဝေးအထအမြောက်သည်လို့ဆိုထားပါတယ်အစည်းအဝေးတယောက်သူအရေးအတွက်မပြည့်ရင်ရွှေဆိုင်ကျင်းပရမှာဖြစ်ပြီးအဲ့ဒီအချိန်ကြာရင်တော့တယ ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ရွေးကောက်ခံ၄၈၆ယောက်တက်မတော်သား96ယောက်စုစုပေါင်း646ယောက်လေးစံနှစ်ယောက်ရှိပါမယ်။ NLD ဟာကိုယ်စားလှယ်စုစုပေါင်းတဝက်ဖြစ်တဲ့396ယောက်အများကြီးပိုတဲ့396ယောက်အထိရွေးချယ်ခံထားရတာမို့ဒီခိုင်ဖြိုးကသပိတ်မှောက်သည့်ဖြစ်စေတက်မတော်သား96တွေသပိတ်မှောက်သည့်ဖြစ်စေလွှတ်တော်အစည်းအဝေးတွေကျင်းပဖို့တရားဝင်ဖြစ်စေဖို့ဘာအခက်အခဲမှရှိမှာမဟုတ်ပါဘူး။
အလားတူပြည်သူ့လွှတ်တော်မှာရောအမျိုးသားလွှတ်တော်မှာပါ NLD ကထက်ဝက်ကျော်ရှိနေတာမို့လွှတ်တော်အစည်းအဝေးတွေအထမြောက်ကျင်းပနိုင်မှာသိကြပါရယ်။ဒါကြောင့်လာမယ့်လွှတ်တော်တစ်ခုဒီခိုင်ဖြိုးကတော်၎င်းတက်မတော်ဘက်ကတော်၎င်းအတိမတ်မပြုတ်သပိတ်မှောက်နိုင်မယ့်အနေအထားမျိုးရှိလာမှာမဟုတ်ပါဘူး။ရွေးကောက်ပွဲရဲ့လုပ်ငန်းစဉ်တွေအနေနဲ့လာမယ့်ဒီဇင်ဘာ23ရက်ရွေးကောက်ပွဲကျင်းပပြီး50ရ ဒီနဲ့တတ်မလို့ဘက်ကတောင်းဆိုနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာနောက်ဆက်တွဲရေကောက်ပွဲတွေလုပ်ပေးဖို့ဆိုတာကလည်းလွတ်တော်သစ်တွေခေါ်ယူသမရယူရအစိုးရဖွဲ့ပြီးချိန်အထိဖြစ်လာနိုင်စရာအကြောင်းမမြင်တွေ့ရပါဘူး။ဒါကြောင့်ရေကောက်ပွဲလုပ်ငန်းရှင်တွေရလကောင်ထယ်ဖော်ရေးတွေဟာလာမယ့်2018ဖေဖော်ဝါရီတရနေ့တတိယကျင်းလွတ်တော်သက်တမ်းစတင်တဲ့နေ့မှာအော်မြင်မြင်အေးချမ်းချမ်းပ